ကချင်ပြည်နယ်ရွှေကူမြို့ကရဲစခန်းနဲ့ဌာနဆိုင်ရာယုံနှယုံကိုဒေသခံ PDF တွေကဒရုန်းနဲ့ပုံကျုံတိုက်ခတ်ခဲ့ပါတယ်။မနေ့ကတရက်ထဲမှာပဲ၃နေရာတိုက်ခတ်ခဲ့တာဖြစ်ပြီးရွှေကူရဲစခန်းကတော့ဒီလအတွင်းတတိယအကြိမ်မြောက်ဒရုန်းနဲ့ပုံကျဲတိုက်ခတ်ခံခဲ့ရတာပါ။ဒီအကြောင်းကိုရနိုင်ပြောပြပေးပါဦးခင်ဗျာ။
အာဇာနည်နဲ့ရုံးပိတ်ရက်မှာရွှေကူမြို့ကအထွေထွေအုပ်ချုပ်ရေးယုံစီမံသာယုံနဲ့ရဲစခန်းစားတဲ့နေရာ၃နေရာကိုဒေသခံ PDF တွေကဒရုန်းနဲ့ပုံကျဲတိုက်ခိုက်ခဲ့တာပါ။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဒေသခံတို့ကအခုလိုပြောပါရစေ။အထွေထွေယုံ
နဲ့ဒီယုံနဲ့ဒီပိုင်းတုံးနဲ့ဘုံအောင်စံတစ်ခါကြောင်းပြန်မလုံးလုံးချတာပေါ့လုံးချ။ဒီခိုင်ပြူလာအောင်ချူဒေယုံနဲ့အာဇာနည်နဲ့ဆိုတာဖိတ်ကားတော့ပြန်ချူ။ရဲစခန်းကလည်းပြန်ချူ။
ထွေဦးရုံးကိုနေကင်း၁၇နှစ်ခွဲလောက်မှပထမဆုံးဘုံချခဲ့ပြီးနောက်၁၅မိနစ်လောက်အကွာမှစီပင်ရုံးကိုချခဲ့တာဖြစ်ကြောင်းနဲ့ရဲစခန်းကိုတော့ညနေ၃နာရီလောက်မှချခဲ့တာဖြစ်ကြောင်းပြောပါရယ်။တခြားဒေသခံတဦးကတော့ရဲစခန်းကိုဘုံသီးချတဲ့အချိန်မှာထိခိုက်ဒဏ်ရာရတာရှိတယ်လို့ပြောပါရယ်။ထွေ
ဦးရုံးနဲ့စီပင်ရုံးကိုအဝေးကနေရုံးနဲ့ညနေပိုင်းမှာချရတယ်။ရဲစခန်းကိုရုံးနဲ့နှလုံးချပါရယ်။စီပင်နဲ့ထွေဦးကိုမီးလုံးမြေအလံကြီးကနလူကြီးရဲ့ခြေကိုပြောမယ်ဆိုတော့မြေကနလုံးချရကြတော့ဘုမနမတရားပြည့်တယ်ရတယ်လို့ပြောပါရခင်ဗျာဒီလူရောဒီကိုဘာမှရှိကနသူချရတာသူကိုတမတ်တဲ့ဒီမှာတော့လောလူကြီးရဲ့ဒီချရတယ်လို့ပြောပါရခင်ဗျာရဲစခန်းကိုလည်းအလိုတုံးပြီပေါ့လေဒီပါအောင်ဝင်ပြန်ပေါ့
ရဲစခန်းတိုက်ခိုက်ခံရတဲ့အချိန်မှာအယာဝတီမြစ်တွင်းကပြစ်ခတ်တာဆိုပြီးရဲစခန်းကမြစ်တွင်းကလေကိုပစ်ခတ်တာရှိခဲ့ကြောင်းဒါပေမဲ့လူထိခိုက်မရှိခဲ့ကြောင်းဆက်ပြောပါရယ် KNG ခေါ်ကချင်သတင်းဌာနကတော့အာဇာနည်နေ့တိုက်ခိုက်မှုမှာထွေးဦးရုံးကဝန်ထမ်း၂ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းနဲ့ဆေးကုသနေကြောင်းဖော်ပြပါရယ်ဖြေကူရဲစခန်းကိုဒီလ6ရက်နေ့နဲ့17ရက်နေ့ညပိုင်းတွေကလည်းဒရုန်းနဲ့၂ကြိမ်တိုက်ခိုက်ခဲ့တာဖြစ်ပါရယ်ဒီလ17ရက်နေ့တိုက်ခိုက်မှုမှာတော့ရဲ3ယောက်သေဆုံးပြီးတော့6ယောက်ခန့်ဒဏ်ရာရခဲ့ကြောင်းဒေသတွင်းသတင်းမီဒီယာတို့မှဖော်ပြနေကြပါရယ်ခင်ဗျာ